ဒီနေ့မုတ်တုံမိုးဦးဆာမှာပဲမြန်မာနိုင်ငံတော်ဝန်မုတ်တုံလေးအားအလွန်ကောင်းနေပြီးဒီသတင်းပတ်ထဲမှာနောက်ရက်တီအထိလေပြင်းတွေတိုက်ခတ်မိုးသည်းထန်စွာရွာသွန်းပြီးရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်ဒေသခံပြည်သူတွေအထူးသတိထားကြဖို့မိုးလေဝသနဲ့ဇလပေရညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်နိုင်ငံတော်ဝန်မိုးများရေကြီးပြီးမြေပြိုကျမှုတွေတရားကျိုးကျမှုတွေကြောင့်လူသေးပျောက်ဖြစ်ရတဲ့အထိသဘာဝဘေးဒဏ်ကိုစိုးစိုးဝါးဝါးရင်ဆိုင်နေရတဲ့အတွက်အစိုးရတာဝန်ရှိသူတွေဘက်ကအချိန်နဲ့တပြေးညီကူညီကယ်ဆယ်ရေးတွေအရေးပေါ်ဆောင်ရွက်ပေးဖို့လဲဒေသခံတွေကတောင်းဆိုပါတယ်မတ်စုမွန်စုစည်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားပင်လယ်အော်ကပ်ပလီပင်လယ်ပြင်နဲ့မွန်တနင်္သာရီကန်ယိုရန်တခြားမုတ်တုံလေးအားကအလွန်ကောင်းနေပြီးတော့မိုးသက်လေပြင်းတွေတိုက်ခတ်နေတာကြောင့်ဒီနေ့မိုးဦးမှာတော့အထူးသဖြင့်မွန်ပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းပါဝင်အေရဝတီမြဝန်းနဲ့မြမနိုင်ငံတနိုင်ငံလုံးတိုင်းတောင်နဲ့ထူးထူးခြားခြားမိုးများရေကြီးပြီးတော့ရေလွှမ်းမှုဒဏ်ခတ်နေရတာကြောင့်မြေပြိုကျမှုတွေတံတားကျကျပျက်စီးမှုတွေကြောင့်လူသေပျောက်ရှိနေပါတယ်ဒီသတင်းပတ်ထဲမှာကိုအနောက်တောင်မုတ်တုံလေးအားကအလွန်ကောင်းနေတဲ့အတွက်မိုးစက်တိုက်တိထန်စွာရွာသွန်းနိုင်ခြင်းရှိပြီး၂ရက်၃ရက်လောက်အထိကိုမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်မောင်တနင်္လာနေ့ကောင်းတဲ့နေ့ချောက်ပေါ့နော်။တနင်္လာနေ့ဆိုရင်ကပ်ပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်တောင်ပိုင်းမှာတော့မိုးသွန်းတွေအားလုံးကောင်းနေတယ်။ကောင်းနေတဲ့ကြောင့်မို့ကျွန်တော်ကဒီမြို့ဝကျွန်တော်ဒီကနေ့ဖြစ်တဲ့အရာဝီရန်ကုန်ဗရန်တင်ပြင်းတင်လာပြီပေါ့နော်ဒီဒေသနေမှာတော့နေရာကမိုးကြီးကြတော့ဒေသနိုင်မိုးကြီးရဲ့ဖြစ်စဉ်တွေဖြစ်နေပါတယ်ဒီမိုးကြီးတင်လာရင်တော့နောက်နေ့တုန်းနောက်ရှိတော့ဒေသနိုင်မိုးကြီးကြတော့နေရာကမိုးကြီးကြတော့အတင်လို့ဖြစ်နိုင်ပါသေးတယ်ဒီနေ့တော့သုံးရက်စီစဉ်တာမိုးကောင်းပြီးအောင်ပါဖြစ်တဲ့ကြောင့်လို့ဒီမိုးကြီးတင်လာရေးကြတယ်မှာတော့ဒီရေကြီးချမ်းလေးဒေသလေးတွေ
အခုလိုမျိုးတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးရေရှမ်းနဲ့သဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရတာကတော့မြန်မာနိုင်ငံမှာသစ်ပင်တွေခုတ်တောက်တောင်တွေပြုံးသဘာဝပတ်ဝန်းကျင်ပျက်စီးပြီးဂေဟစနစ်ပြန့်ရွှေ့မှုကြောင့်အရင်းခံဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ကသုံးသပ်ပါတယ်
တခုရှိတာကတော့မိုးနည်းနည်းများလာတဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီဂေဟစနစ်ကလည်းနည်းနည်းချိုးရင်းတော့တာပါတယ်တတော်တွေပြုံးလာလည်းပါတယ်ဒါကြောင့်နည်းနည်းတော့ကုန်မြင့်ဒီသားလိုဟာမျိုးမူးရွာလာပြီဆိုရင်တော့ရေမြုပ်တာတော့မှန်တဲ့အတွက်ခါတိုင်းနေတော့ပိုတိထားမှာပေါ့အဲ့ဒါတော့သိကြပါလေနော်
ပြည်သူတွေအနေနဲ့မိုးလေဝသသတင်းတွေကိုစဉ်ဆက်မပြတ်နားဆွင့်နေကြဖို့နဲ့သဘာဝဘေးဒဏ်ကြိုတင်ကာကွယ်ရေးပညာပေးမှုတွေကိုလည်းလေ့လာထားကြဖို့အရေးကြီးတယ်လို့ဒေါက်တာဦးထွန်းလွင်ကအကြံပြုပါတယ်
။တကယ်လို့ရာသီဥတုကိုတကယ်နေထိုင်ရင်တော့အကောင်းဆုံးအကြံဉာဏ်ပေးချင်တာတော့အနေနဲ့မိုးလေဝသသတင်းကိုနားထောင်ရပါပေါ့နော်။အဲတခုရှိတာကမိုးလေဝသသတင်းတွေကြီးညာတဲ့ခါမှာတော့ reliable source ကလာတာတော့သတိထားပါပေါ့။ဒီသူရင် Facebook သုံးရလို့ရှိရင် Facebook အကောင့်တွေထဲမှာနော်သိပြီးတော့ဟိုကမဟုတ်တဲ့ authorized မဟုတ်တဲ့ဒါမှမဟုတ်လေ reliable မဖြစ်တဲ့ source တွေအများကြီးရောနေတဲ့အတွက်ဒါတော့သတိထားပါပေါ့မိုးနေနေရတော့ဒီနေ့ကတော့များမယ်နော်မုန်တိုင်းအန္တရာယ်မရှိဘူးစက်ပြမာနာတိမရှိနိုင်ဘူးဒါပေမဲ့မိုးရွာနိုင်တယ်အဲဒီမိုးတုံမိုးကတော့ဒီနေ့ခါတိုင်းနဲ့တော့ခုနပြောတဲ့အတိုင်းနည်းနည်းတော့ပုံများလာတော့မှန်ပါတယ်မိုးတုံနည်းနည်းပိုအကောက်လေးတဲ့ပေါ့နော်အဲ့ဒါလေးတော့သတိထားပါပေါ့
မိုးသက်လေပြင်းတံနဲ့ရေလွှမ်းမိုးမှုဒဏ်ရာသီဥတုဒဏ်ဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ဘက်မှာတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ဒေသခံဦးအောင်ရက်ကျော်ကပြောပါတယ
်။အဓိကတော့လမ်းပန်းဆက်သွယ်အခက်အခဲကအဓိကများတာပေါ့။ဘုံလုံးဟိုဟာအလင်းတွေကပိတ်တော့တယ်လမ်းတွေကျိုးတော့တယ်တတားတွေကျိုး။ဟိုအဲ့ဒါလေးအဲ့ဒါတွေကပထမတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့စားဝတ်နေရေးလမ်းပန်းဆက်တွေပြတ်တော့တယ်ဆိုတော့ပုံစံစီစဉ်မှုကပြတ်တော့တော့စားဝတ်နေရေးပိုင်းအစားတောက်ပိုင်းကတော့ဟာရှာပါပြီးဟိုဒုက္ခရောက်တွေပုံပြီးတော့ပြေးနေရတာပေါ့
အခုလိုမျိုးပြည်သူတွေသဘာဝဘေးဒဏ်ခံနေရချိန်မှာတော့တပ်ဆိုင်ရာပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီအရေးပေါ်ဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသာစိန်ကတိုက်တွန်းပါတယ
်အချိန်နဲ့တပြေးညီဒီသဘာဝဘေးဒဏ်ဆိုတာကပြောလို့မရဘူးဒါနဲ့အစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုလုပ်ထားပြီးတော့အစဉ်အဆက်ဖြစ်နေဖို့လိုအပ်တယ်အဲ့လိုမျိုးနောက်နောက်ပြစ်လာခြင်းယင်အစံအပြန်နေသားမှာဆိုလို့ရှိရင်ကျွန်တော်တို့အများကြီးကုညီကိစ္စနိုင်မှာပါ။ဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရကိုဒီအရေးပေါ်ကိစ္စလေးအတွက်ကြိုတင်ပြင်ဆင်လာပါလို့ဒီလိုပဲ ပြောချင်ပါတယ
်မိုးလေဝသတဲ့ဇလားဗေဒညွှန်ကြားမှုဦးစီးထားတာအနေနဲ့ကတော့ဒေးစီမိုးလေဝသအခြေအနေနဲ့ထူးခြားဖြစ်စဉ်တွေကိုအချိန်နဲ့တပြေးညီပြည်သူတွေသိအောင်ထုတ်ပြန်ပေးနေပြီးတော့သက်ဆိုင်ရာကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထိုးကပြောပြပါတယ်အခုလိုမျိုးနိုင်ငံတော်ဝန်သဘာဝဘေးဒဏ်ရာသီဥတုထံကြောင့်လူသေဆုံးမှုတွေဖြစ်တဲ့အထိဆူဆူဝါးဝါးရင်ဆိုင်နေရချိန်မှာတော့အရေးပေါ်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးကူညီဆောင်ရွက်ပေးနေကြပေမဲ့လို့ဒေသတချို့မှာလမ်းဘက်ဆက်သွယ်ရေးပြတ်တောက်မှုတွေရှိနေတဲ့အတွက်ကူညီကယ်ဆယ်ရေးအကူအညီတွေကိုအစိုးရဘက်ကတိထက်ပို့ပြီးထိထိရောက်ရောက်ကူညီဆောင်ရွက်ပေးဖို့ဒေသခံတွေဘက်ကတောင်းဆိုနေကြပါတယ်ရှင်
မဆုမွန်စုစည်းတင်ပြထားတာပါ